COVID ဖြစ်ရှောင်းမှုတွေနဲ့အတူမြန်မာနယ်စပ်အတွင်းကုန်တချို့ကိုတရားဝင်တင်သွင်းခွင့်ပြုဖို့အတွက်တရုတ်အစိုးရကစည်းကမ်းသတ်မှတ်ချက်တွေပြန်လျှော့ပေးလာတာပါပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်အစိုးရကတရားဝင်ဝယ်ယူဖို့အတွက်စီစစ်ရွေးချယ်နေပါတယ်ဒါကြောင့်တရုတ်နိုင်ငံကကုန်ပစ္စည်းအရည်အသွေးကြီးကြပ်ရေးနဲ့အောက်ခွန်အာဏာပိုင်အဖွဲ့ GACC မှာလိုင်စင်လျှောက်ထားလာတဲ့မြန်မာကုမ္ပဏီတွေအများပြားရှိနေတယ်လို့နယ်စပ်ကုန်စည်တချို့က VOE ကိုပြောပါတယ်အဲ့ဒီထဲမှာဆန်ကုမ္ပဏီတချို့ကိုမကြသေးခင်ကခွင့်ပြုထားပြီးတော့ပြောင်းစံတင်သွင်းမဲ့ကုမ္ပဏီတွေကိုလည်းဆက်ပြီးတော့လိုင်စင်ချပေးနေပါတယ်။မူဆယ်နေဆက်ကုံသေးအတင်းကတာဝန်ရှိသူတူကတော့အခုလိုပြောပါတယ
်။ဆောက်ထားတာတော့ကြားတယ်၊ဒီလိုက်ဆောက်ပါအောင်။ကျွန်တော်တို့ကုမ္ပဏီတရောက်ခဲနဲ့ခုနကရှိတဲ့ကုမ္ပဏီရရှိတယ်။အဲ့ဒါဓာရီကဆီစီပြီးတော့ဒီကရင်းချင်နေတယ်။ဒါတော့အမတ်ကဖွင့်လိုက်တာပါ။ဒီကုမ္ပဏီတွေကိုဒီတော့ပြောင်းဖို့ဖွင့်ပြီးပြောင်းဖို့တရားပေါ်မလုပ်ဘူး။ဆောက်တရားပေါ်မဟုတ်ဘူး။ဒါဆန်တရားပေါ်ပြောင်းတဲ့တရားပေါ်တော့ကျောင်းကဘာသာတော့ကျောင်းတက်တဲ့ကုမ္ပဏီကများတယ်။ဒါကြောင့်သူကလူရဲ့ဆောက်တာ
GACC ရဲ့စီးရင်အရဆိုရင်မြန်မာဘက်ကကုမ္ပဏီပေါင်း900ကျော်လောက်လျှောက်ထားတယ်လို့သူကပြောပါတယ်။မြန်မာစိုက်ပျိုးရေးဦးစီးဌာနရဲ့နိုမာတရက်ထုတ်ပြန်ချက်မှာတော့ကုမ္ပဏီပေါင်း600ကျော်ကပို့ကုန်အမေပေါင်း1600ကျော်ကို GACC ကမှပုံတင်ခွင့်ပေးလိုက်တယ်လို့ပြောပါတယ်။မြန်မာနိုင်ငံကဆန်စကွဲပို့ရင်ကျောင်းနဲ့ကျွဲနွားအရှင်တင်ပို့ရေးအပင်တွိတ်ဆန်ကျမ်းမာရေးနဲ့ပိုးမွားကင်းစင်ရေးသဘောတူစာချုပ်ကိုစိုက်ပျိုးရေးဦးစီးဌာနနဲ့တရုတ် GACC တို့သဘောတူစာချုပ်ကို2020ခုနှစ်ကတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာတဲ့ခီးစဉ်အတွင်းမှာရေးထိုးခဲ့တာပါဒီစာချုပ်ပါနောက်ဆုံးတဲ့ကိစ္စတွေစာချုပ်ပါသဘောတူညီချက်တိုင်းမြန်မာဘက်ကသွင်းကုန်တွေတရားဝင်တင်သွင်းနိုင်ဖို့အဲ့ဒီအချိန်ကကုမ္ပဏီ40လောက်မှတ်ပုံတင်ခဲ့ကြပါပြီ။နောက်ပိုင်းမှာတော့ကိုဗစ်ကရောဂါကူးစက်ပြန့်နှံ့မှုတွေကြားကန့်သတ်ချက်တွေကြောင့်ရပ်ဆိုင်းသွားခဲ့ပါတယ်အခုဒီချိန်ပြန်လဲစီးစစ်ပြီးတော့ကုမ္ပဏီတွေကိုတရားဝင်တင်သွင်းခွင့်ချပေးနေတာလို့စိုက်ပျိုးရေးဦးစီးဌာနစီမံကိန်းသုံးသပ်ရေးဌာနကွဲကဒေါက်တာတီလာချောလိုင်က VOE ကိုပြောပါတယ်။ပြောင်းစံတင်သွင်းတဲ့ကုမ္ပဏီတချို့ကိုတရုတ်ဘက်ကတရားဝင်ခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။ဆရာချက်ဆက်ကကုမ္ပဏီကို registration တကာပြုပြီးသားပြီးနောက်တကာဆက်ဆက်ကကုမ္ပဏီကိုဆက်ပြုပြီးသားလာပြီ။အဲ့ဒါကတော့ကိုယ်ကလေးကပုံမှန်ပို့နေကြလို့လည်းကနားပြီးတော့မှဒါကတော့တရုတ်ဝင် registration လို့လုပ်ပြီးလိုက်တာပါပဲ။ဒါကတော့ official registration လုပ်ကြည့်ရတော့ဒါက official registration ရဲ့အောက်မှာကိုယ်ရှိမှာမင်းကသွားဆိုင်မှာရှိတာပေါ့နော်အဲဆိုပိတ်လိုက်ပုံလိုက်ဆိုသူကြီးသူကြီးလေဆိုတာမင်းရရှိတော့ပါမယ်
မပြောကိုလည်းနေဆက်ကနေတရားဝင်တင်သွင်းဖို့တရုတ်ဘက်ကခွင့်ပြုထားပါတယ်။နန္ဒတီထောဘတ်တီကျွဲကောတီစတဲ့စိုက်ပျိုးရေးထွက်ကုန်ရောင်းချတဲ့မြန်မာကုမ္ပဏီတွေကလည်း GACC မှာမှတ်ပုံတင်ဖို့ကြိုးပမ်းနေကြပါတယ်။မှတ်ပုံတင်ထားတဲ့ကုမ္ပဏီတွေကပိုးမွှားနဲ့အရည်သွေးစစ်ဆေးတာတွေကိုအစဉ်အဆက်လုံဆောင်ပြီးမှတရုတ်ကနေဆက်ကနေတရားဝင်တင်သွင်းခွင့်ကိုရမှာဖြစ်ပါတယ်။တရုတ်ကောက်ခွန် GACC မှာမှတ်ပုံတင်ထားတဲ့ကမ္ဘာရဲ့ရက်ကကုမ္ပဏီပေါင်း 9,000 ကျော်ရှိပြီးမြန်မာကတော့ကျမရင်းနဲ့ပိုးမွားကင်းစင်ရေးကိစ္စတွေမှာလိုက်နာမှုတွေအားနည်းလို့မှတ်ပုံတင်ရေးကိစ္စကြန့်ကြာနေတဲ့အကြောင်းတရုတ်သတင်းတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ